2012ခုနှစ်ဒီမြန်မာနိုင်ငံမှာအစိုးရပြောင်းလဲတွေဖြစ်ပြီးခဲ့ကမြန်မာနိုင်ငံတဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေတိုးတက်လာခဲ့ရမှာ2012-2013ခုနှစ်တည်းဒီမြန်မာနိုင်ငံမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုဟာအမေရိကန်ဒေါ်လာ40ဘီလီယံကျော်အထိကိုတိုးလာတယ်ဆိုပြီးတော့မြန်မာအစိုးရဗန်နိုင်းဝကြီးဌာနကထုတ်ပြန်ပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးနဲ့စီးပွားရေးအပြောင်းလဲတွေဖြစ်ပြီးတော့တကားဖွင့်လိုက်တာကြောင့်နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေအတွက်မြန်မာနိုင်ငံဟာနေရာအသစ်တစ်ခုလိုမျိုးစိတ်ဝင်စားစရာဖြစ်ခဲ့ရပါတယ်မြန်မာနိုင်ငံမှာအရင်တုန်းကဆိုလို့ရှိရင်အိန္ဒိယချင်းတရုတ်ကအများဆုံးရင်းနှီးမြှုပ်နှံလုပ်ကင်ခဲ့တာပါဒါကြောင့်လည်းပဲအခုအခြေအနေတက်မှာတော့နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေအနေနဲ့ဒီရှိပြီးသားတရုတ်ပိုင်လုပ်ငန်းတွေနဲ့ရှင်းရတယ်လို့ပဲတစ်ဖက်မှာဒီတရုတ်နိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေဘက်ကလည်းအသစ်ဝင်လာတဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေနဲ့ရှင်းလာရတဲ့သဘောမှတော့ရှိပါတယ်။အထူးဖြစ်တော့ဒီအနောက်နိုင်ငံလုပ်ငန်းတွေဝင်လာတော့မြန်မာစီးပွားရေးလုပ်ငန်းတွေမှာတစ်လျှောက်လုံးပြစ်ပယ်လာခဲ့တဲ့သဘောပေါင်းညင်ကိစ္စ၊လူခွင့်ကိစ္စတွေကိုရင်းငါထက်အတော်လေးကိုပြောလာဆူလာပါတယ်။ဒါပေမဲ့လည်းအနောက်နိုင်ငံတွေအထူးသဖြင့်ဒီအမေရိကန်ပြည်တော်စုကလုပ်ငန်းရှင်တွေအတွက်ကတော့မြန်မာနိုင်ငံနဲ့ရင်းနှီးမြှုပ်နှံမယ်ဆိုရင်စင်ခေါ်ချက်တွေအတော်လေးကိုရှိနေတော့မယ်လို့အမေရိကန်နိုင်ငံရဲ့ဌာနမှလက်ထောက်နိုင်ငံရဲ့ဝန်ကြီးလုတ်ခဲ့ပူးတဲ့ဒီလက်ရှိမြန်မာနိုင်ငံတွေအမေရိကန်စီးပွားရေးလုပ်ငန်းချုပ်မှကြံပေးလုပ်နေသူကတ်ကမ်ဘာက Washington DC Stimson Institute မှလုတ်ခဲ့တဲ့မြန်မာအရေးစနစ်ဘက်တစ်ခုမှပြောသွားပါတယ်
So the vast majority of American firms, the vast majority, frankly, even European firms, have decided for the time being.
မြန်မာနိုင်ငံမှာညာနာပိုင်ဆိုင်ခွင့်လိုမျိုးဥပဒေကြောင်းဆိုင်ရာကိစ္စရပ်တွေ၊နောက်လုပ်ငန်းဝင်တွင်စွန့်ရင်လုံလောက်မှုဆိုင်ရာကိစ္စတွေ၊စရိုင်းနဲ့ပတ်သက်ပြီးတူးတက်မှုတွေရှိသေးဘူးလို့ American ကုမ္ပဏီတွေရောဥရောပကကုမ္ပဏီတွေပါတွက်ချက်ထားတာပါ။တူးတက်မှုတွေဖြစ်လာဖို့ဆိုရင်ဒီအခြေအနေတွေခေါင်းတွေမရှိမဖြစ်လိုပါတယ်။မြန်မာနိုင်ငံမှာယင်းဒီလုတ်ကင်နေကြတဲ့ကုမ္ပဏီတွေအစုဖွဲ့တွေအတွက်ကအခုစိန်ခေါ်ချက်တော်များများကိုရင်ဆိုင်နေရပါတယ်ဆိုပြီးတော့ကတ်ကံကပြောတော့တာပါတချိန်တည်းမှာတော့ဒီအမေရိကန်ပြည်တော်စုအနေနဲ့သူ့ရဲ့နိုင်ငံတွင်းကုမ္ပဏီတွေကိုမြန်မာနိုင်ငံနဲ့ယင်းနှိမ့်နှံလှုပ်ဖို့အားပေးနေပေမဲ့တာဝန်သိယင်းနှိမ့်နှံမှုဖြစ်အောင်ဆောင်ရွက်ဖို့တင်းတင်းကြပ်ကြပ်စီမင်းတွေထုတ်ထားပါတယ်ဒါဟာမြန်မာနိုင်ငံအတွက်စံပြုတ်လောက်တဲ့ယင်းနှိမ့်နှံမှုဖြစ်လိမ့်မယ်လို့အမေရိကန်ဒီ G ကုမ္ပဏီရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်အန်ဒရူးလီကဗီအေကိုပြောပါတယ
်အခုဗမာပြည်ဆိုရလဲရှင်းပြမယ်ဆိုရင်တို့ကဟလာဒီ responsible business investors ကိုလိုချင်တယ်The responsible business investors are buying there so American my practice again going to come hala ပြောရမယ်ဆိုရင် G မှာဟလာ2013မှာ beginning မှာကျွန်တော်တို့ဒီ vice chairman John Rice လာပြီးတော့မှ East Asia World Economic Forum တက်ခဲ့ပြီးတော့မှနေပြီးတော့မှဟလာသူက announcement လုပ်လိုက်တယ်ခုနတန်းလုပ်လိုက်တဲ့အချိန်မျိုးဒီခုနတန်းထဲမှာဘာတွေလုပ်ခဲ့လဲဆိုတော့ကျွန်တော်တို့ဒီ3000ခွဲဆက်မကြီးနဲ့ပတ်သက်ပြီးတော့မှဟလာနောက်3000ခွဲကြာတော့ကျွန်တော်တို့ဒီဒီ public administration ပေါ့နော်ဝင်ကြီးရောလား engineers တွေရောလား administrative တွေတို့ကြောင်းတင်ပေးရစာတင်ပေးရဆိုတော့ဒီဟာတွေက best practice တွေသူတို့ကရှင်းပြမယ်ဆိုရင်ဒီ corporate social responsibility theme ပါပါတယ
်ဒါပေမဲ့လည်းဒီလိုမျိုးတင်းကျပ်ထားတဲ့စီးပွားရေးတွေကြောင်းပဲ American လုပ်ငန်းရှင်တွေဖို့မြန်မာနိုင်ငံတွင်းကအခြားနိုင်ငံတွေအထူးဖြစ်ဒီတရုတ်နိုင်ငံမျိုးနဲ့ရှင်းအောင်မှာတပန်းရှုံးနေဆိုတဲ့ယူဆတွေလည်းရှိပါတယ်ဝင်ကြီးဟောင်းကတ်ကမ်ဘယ်ကိုယ်တိုင်ကမြန်မာနိုင်ငံမှာယင်းနှိမ့်နှံမှုတွန်းဆုတ်နေတာ American တစ်ခုတည်းရှိတယ်ဆိုပြီးပြောသွားပါတယ်
We travel to all the cities you see the sort of the requisite crane signs of constructions and it's interesting to see
what you can see in the area of Myanmar the crane secretary are in the solar loan that you can see and ma the asha ga to fit japan tongkoria sare nengan ni ga through your tassan ya nengan ri ye ngwe ji thauk pat mu ne yin ni lou kan ni ja ba de အရှေ့လေပိုင်းတိုင်းပြည်တော်များများနဲ့ဥရောပကလုပ်ငန်းချို့လည်းတွေ့ရပါတယ်ဆိုတော့ဒီရေဘူးကပြောမယ်ဆိုရင်ရင်းနှီးမြှုပ်နှံမှုထူးခြားခြားတွန့်ဆုတ်နေတဲ့နိုင်ငံဆိုလို့အမေရိကန်နိုင်ငံတနိုင်ငံတည်းရှိပါတယ်ဆိုပြီးတော့ကတ်ကမ်ဘာကပြောသွားတာပါအမေရိကန်ပြည်တော်စုအနေနဲ့မြန်မာနိုင်ငံပေါ်မှာစီးပွားရေးတန်ခတ်မှုအတော်များများကိုယာယီဆိုင်းငံ့ထားတဲ့ဆိုပေမဲ့တချို့ပြစ်မှတ်ထားတန်ခတ်မှုတွေကတော့ရှိနေစေဖြစ်ပါတယ်အရင်စစ်ဆေးရလက်ထက်အာဏာပိုင်တွေနဲ့ပတ်သက်တဲ့လူပုဂ္ဂိုလ်တွေလုပ်ငန်းတွေကိုဒီစီးပွားစုထားတဲ့တန်ခတ်မှုစင်းကတော့အသက်ဝင်နေစေရှိတာမို့လို့အမေရိကန်လုပ်ငန်းတွေအနေနဲ့ဒီယင်းနှိမ့်နှံကြတဲ့အခါမှာအဲ့ဒီလူတွေလုပ်ငန်းတွေနဲ့ပတ်သက်မှုမရှိအောင်စစ်ဆေးရတာကြံ့ကြံ့မှုတော့ကြုံရတယ်လို့ G ကုမ္ပဏီရဲ့အန်ဒရူးလီကပြောပါတယ်
။ချာတိုင်းပြည်နဲ့ပြန်ပြီးတော့မှ competitive လုပ်မယ်ဆိုရင်တော့ဒီဟလာ sanction နဲ့ပတ်သက်ပြီးတော့မှဟလာဒီ SDN နဲ့ blacklist နဲ့လူတွေပတ်သက်ပြီးတော့မှဒါကျွန်တော်တို့ကပို့ပြီးတော့မှ due diligence နဲ့ compliance ကိုဦးစားပေးပြီးတော့မှဒါအရင်လောက်ရတော့ဗောနော်ကျွန်တော်ဖက်မှာကျတော့အလုတ်က23000ပုံများလာတာပေါ့နော
်လက်ရှိမြန်မာနိုင်ငံတွင်နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေတဲ့အများဆုံးကတော့လက်စစ်တအားနဲ့ရင်းနှီးတဲ့သဘောတန်ငွေလုပ်ငန်းတွေမှာဖြစ်တယ်လို့သိရပါတယ်အမေရိကန်ပြည်တော်စုအနေနဲ့ကလည်းဒီလုပ်ငန်းမျိုးတွေမှာစိတ်ဝင်စားမှုရှိပြီးတော့ပါဝင်ပတ်သက်မှုတစုံတရာလည်းစနိုင်ပြီဖြစ်တယ်လို့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ရဲ့ဥက္ကဋ္ဌလည်းဖြစ်စွန့်ဝင်ကြီးလည်းဖြစ်တဲ့ဦးဇေအောင်က VUE ကိုပြောခဲ့ပါတယ
်ညာတော့အဖြစ်တော့ကျွန်တော်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေမှာတိုးတက်လာတာကအရှိအာရှနိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေဟာတော်တော်များများဝင်ရောက်လာပြီဖြစ်ပါတယ်အလားတူပဲဥရောပဘက်ကလည်းကျွန်တော်တို့ယင်းနှိမ့်နှံမှုတွေတော်များဝင်ရောက်လာပါတယ်။အဲသို့တော်လည်းပဲကျွန်တော်တို့အမေရိကန်နိုင်ငံရဲ့ကုမ္ပဏီကြီးများစီးပွားရေးအဖွဲ့အစည်းကြီးများအနေနဲ့ကတော့ ယခုအချိန်အထိကျွန်တော်ရင်းနှီးမြှုပ်နှံမှုမာနဒါချားနဲ့နှိုင်းရှင်မယ်ဆိုလို့ရှိရင်တော့နေပါသေးတယ်လို့ဆိုရမှာဖြစ်ပါတယ်ဒီမြန်မာနိုင်ငံရဲ့ပထမဦးဆုံးဒီကမ်းလွန်ရေနံရှာဖွေရေးနဲ့သဘာဝတန်ခွေထုတ်လို့ရေးစီမံကိန်းတစ်ခုဖြစ်တဲ့ယရနာတန်ခွေစီမံကိန်းမှာဆိုလို့ရှိရင်ဒါပထမဦးဆုံး Chevron ကပါဝင်ခဲ့တာဖြစ်ပါတယ်အဲနောက်ဒီစီးပွားရေးပိတ်ဆို့မှုတွေချမှတ်ပြီးတဲ့နောက်မှာသူက Unocal အဖြစ်သူ့ရဲ့ share 26ရာခိုင်နှုန်းလောက်ကျန်ရှိခဲ့ပြီးတော့မှသူတို့ဆက်လက်ပြီးတော့ဆောင်ရွက်နေတာဖြစ်ပါတယ်ဒါဆိုလို့ရှိရင်နှစ်20ကျော်လောက်သူတို့ရင်းနှီးမြှုပ်နှံမှုဆောင်ရွက်ပြီးတော့မှသူတို့ရဲ့အကျိုးဖြစ်ထွန်းမှုကျွန်တော်တို့နိုင်ငံရဲ့အကျိုးဖြစ်ထွန်းမှုပါအပါအဝင်ဒါအခြေချခဲ့ပြီးဖြစ်ပါတယ်သို့တော်လည်းပဲပြီးခဲ့တဲ့နိုင်ငံရဲ့အစိုးရလက်ထက်မှာတော့ထပ်ပြီးတော့ဝင်ရောက်လာတာမရှိဘူးပေါ့လေထပ်ဝင်ရောက်လာတာမရှိခဲ့ဘူးအခုကျွန်တော်တို့ဒီဘက်အစိုးရခေတ်မှာတော့နိုင်ငံရဲ့စွမ်းအင်ဖူလုံမှုပေါ့စွမ်းအင် energy security အတွက်ကိုပုံပိုင်းကောနောက်တစ်ခါကမ်းလွန်ပိုင်းကောမှာကျွန်တော်တို့တွှေ့ချက်ပြီးတော့ရေနံရှာဖွေရေးတွေသဘာဝတန်ခွေထုတ်လို့ရေးတွေဒါတွေဆောင်ရွက်ဖို့အတွက်ကိုဖိတ်ခေါ်မှုတွေကျွန်တော်တို့ဆောင်ရွက်ခဲ့တယ်ဒီလိုဆောင်ရွက်တဲ့အခါမှာ American ကုမ္ပဏီအတော်များများနောက်တစ်ခါ Europe ကကုမ္ပဏီအတော်များများ Oil and Gas ဒါတော်များများပါဝင်ရှင်မြန်ခဲ့ကြတယ်တကယ်ရေနံကုမ္ပဏီကြီးတွေပဲသူတို့ technology ရှိပြီးတော့မှငွေကုန်ကြေးကျခံနိုင်ပြီးအရင်းနှီးမြုံနံမှုများတဲ့လုပ်ငန်းကြီးတွေကိုဆောင်ရွက်နိုင်တာဖြစ်ပါတယ
်မြန်မာနိုင်ငံနဲ့လုပ်ကံနေကြတဲ့ American ကုမ္ပဏီတွေအနေနဲ့သူတို့လုပ်ငန်းနဲ့ပတ်သက်တဲ့လူခွင့်ဆိုင်ရာအခြေအနေတွေနောက်တာဝန်သိရင်းနှီးမြုံနံမှုဆိုင်ရာလုံဆောင်ချက်တွေနဲ့ပတ်သက်ပြီးတော့ဒီအပုံမှန်လိုလို American စွာကိုအစီအစဉ်စာတင်ပေးရမယ်ဆိုတဲ့စီမင်း American ဘက်ကချမှတ်ထားတယ်လို့ပဲတစ်ဖက်မှာစီးပွားရေးအရတန်ခတ်မှုအချို့ကလည်းအသက်ဝင်နေစေရှိပါတယ်အထူးသဖြင့်ဒီပြတ်မှတ်ထားရေးယူခံရတဲ့သူတွေနဲ့နောက်မြန်မာစစ်တပ်နဲ့ပတ်သက်ဆက်နွယ်လုပ်ကိုင်ဆောင်ရွက်မှုတွေမရှိဘူးတားမြစ်ချက်ဖြစ်ပါတယ်။ဒီအခြေအနေဟာအမေရိကန်လုပ်ငန်းတွေအတွက်အခြားနိုင်ငံတွေနဲ့ရှင်းရမှာကြံ့ကြာမှုဖြစ်စီတယ်လို့ယူဆတယ်လို့ပဲ။တစ်ဖက်မှာတော့ဒီကန့်သတ်ချက်တွေဟာမြန်မာနိုင်ငံအတွက်တော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုဘိုင်းမှာစံပြကောင်းတွေဖြစ်လာနိုင်တယ်လို့ယူဆမှုတွေလည်းရှိပါတယ်ခင်ဗျာ။ကျွန်တော်တားမြစ်ဦးပါ။